အမေရိကန်နိုင်ငံသားဝင်ကြီးရက်စ်တေလာဆန်ဟာဒီသတင်းပတ်မှာအာဆာဒေတာကိုခီးသွားမှာဖြစ်ပြီးတိုကျိုဆိုးလ်နဲ့ဘေကျင်းမြို့တော်တွေကိုသွားရောက်မှာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေနဲ့ပတ်သက်ပြီးအထူးအစမခံတင်းမာနေပြီးတောင်ကိုရီးယားရဲ့နိုင်ငံရေးပဋိပက္ခလုံခြုံရေးနဲ့ကုန်သွယ်ရေးပိုင်းမှာတရုတ်နဲ့မပြေမလည်ဖြစ်နေချိန်မှာပဲအမေရိကန်နိုင်ငံသားဝင်ကြီးရဲ့အာဆာခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေကိုလက်လွတ်လိုက်ခြင်းကသာအထူးဆန်မှုနဲ့စီးပွားရေးမအောင်မြင်မှုတွေကိုဖြေရှင်းနိုင်မယ်။တခုလဲသောနီးလန်ဆိုတာကိုသဘောပေါက်ဖို့လိုတယ်လို့အမေရိကန်နိုင်ငံသားဝင်ကြီးဌာနတာဝန်ရှိသူတို့ကပြီးခဲ့တဲ့သတင်းပတ်တုန်းကပြောဆိုထားပါတယ်။အမေရိကန်ဘက်ကတော့မူဝါဒတွေကိုပြန်လည်တုံ့တက်နေပြီးစဉ်းစားနေတဲ့အချက်တွေလည်းရှိတယ်လို့ပြောပါတယ်။အမေရိကန်သမ္မတထရန့်အစိုးရအနေနဲ့ကတော့မြောက်ကိုရီးယားနဲ့တိုက်ရိုက်ဆွေးနွေးညှိနှိုင်းမှုတွေကိုဘလို့ပုံစံမျိုးနဲ့မှလုပ်မှာမဟုတ်ဘူးလို့ဒီဒီပလိုမက်စာဆောင်ရဲ့အာရှပစိဖိတ်မျက်မှောက်ရေးရာတွဲဖက်အက်ဒီတာအန်ကေပန်တာကတုံ့ပြန်ပြောဆိုထားပါတယ်။